မာဆိုရအာဏာပိုင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်မှာအမေရိကန်ကပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတဲ့1996ခုနှစ်သမ္မတထုတ်ပြန်ချက်ပြန်လည်ရုပ်သိမ်းပစ်လိုက်တဲ့အကြောင်းနဲ့စပါမယ်။အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီ1996ခုနှစ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်မှုသမ္မတထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းပစ်လိုက်တာပါ။မြန်မာနိုင်ငံအထွေမှာဖြစ်ပေါ်နေတဲ့အပြောင်းအလဲတွေကြောင့်မြန်မာနိုင်ငံနဲ့ပို့ပြီးတော့ထိဆက်ဆက်ဆံနိုင်ဖို့အခုလိုဆောင်ရွက်တာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။အသေးစိတ်ကိုတော့ကုသညုံကပြောပြပါမယ်ရှင်
။အမေရိကန်ပြည်ထောင်စုကိုမြန်မာသမ္မတဦးသိန်းစိန်အခုဒီမေလအကုန်ပိုင်းမှာလာရောက်မယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံအစိုးရအာဏာပိုင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ထားတဲ့1996ခုနှစ်သမ္မတထုတ်ပြန်ချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကနေပြီးတော့ပယ်ဖျက်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာပြုပြင်ပြောင်းလဲမှုတွေရှိလာတာမို့လို့ဒီအခြေအနေနဲ့အညီအမေရိကန်မြန်မာဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့ရည်မှန်းပြီးတော့ဒီဆုံးဖြတ်ချက်ထွက်လာတာလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူအရာရှိတူက VOA မြန်မာပိုင်းကိုပြောပါတယ်
။ The Secretary of State has determined that Presidential Proclamation 6925, also known as the 1996 visa ban,which suspended entry into the United States as immigrants.
1996ခုနှစ်ဗီဇာပိတ်ပင်မှုလို့အသိများတဲ့သမ္မတရဲ့ထုတ်ပြန်ချက်ဟာဆက်ပြီးတော့တက်မဝင်တော့ဘူးလို့နိုင်ငံခြားရေးဝန်ကြီးကဆုံးဖြတ်လိုက်ပါပြီ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနှောင့်ယှက်ဖြစ်စေတဲ့မူဝါဒလှုပ်ဆောင်မှုတွေမှာတာဝန်ရှိသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တွေပိတ်ပင်ထားတဲ့သမ္မတရဲ့ထုတ်ပြန်ချက်ကိုပယ်ဖျက်လိုက်တာပါ။မြန်မာနိုင်ငံဟာလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်ပိုင်ဖြတ်ချက်နဲ့ဆောင်ရွက်နေချိန်မှာပဲနောက်ထပ်ပြုပြင်ပြောင်းလဲမှုတွေအကောင်လာအောင်အမေရိကန်အစိုးရအနေနဲ့ဟန်ချက်ညီညီဆောင်ရွက်ချက်ဖြစ်ပါတယ
်1996ခုနှစ်ဗီဇာဘန်ထုတ်ပြန်ချက်ဟာအရင်ဒီစစ်စုရလက်ထက်တုန်းကလူခွင့်ချိုးဖောက်မှုတွေကြောင့်စစ်တပ်ကအရာရှိကြီးတွေအစိုးရဝန်ကြီးဌာနပိုင်းကထိပ်ပိုင်းတာဝန်ရှိသူတွေအစိုးရဝန်ထမ်းတွေပင်စင်စားအချို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ကိုလာလို့မရအောင်ပြစ်ပင်ထားတာဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံမှာအပြောင်းအလဲတွေကြောင့်သမရဦးသိန်းစိန်နောက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအပါဝင်ပြုပြင်ပြောင်းလဲရေးမှာအရေးပါတဲ့သူအချို့ကိုအဲ့ဒီဆင်းကနေပြီးတော့ပယ်ဖျက်ခဲ့ပြီးဖြစ်ပါတယ်1996ဗီဇာဘန်ထုတ်ပြန်စဉ်မှာဒီအမေရိကန်အစိုးရကနေပြီးတော့ပြောခဲ့တဲ့စိုးရိမ်ချက်တွေကိုပြီးခဲ့တဲ့နှစ်နှစ်အတွင်းမြန်မာအစိုးရအနေနဲ့အတော်လေးကိုပြုပြင်ဆောင်ရွက်လာခဲ့ရမှာလို့အခုတော့ဒီ1996ခုနှစ်စီးရင်တစ်ခုလုံးကိုပယ်ဖျက်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအရာရှိကပြောပါတယ
် The broad travel restriction was implemented in 1996largely in response to the then military regime's poor human rights practices including repression of the pro democracy National League for Democracy the NLD
ဒီပြဘာခီးသွားလာဝင်ကတဲ့ချက်ကို1996ခုနှစ်ကချမှတ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖိနှိပ်မှုပါဝင်စစ်ဆိုးရရဲ့လူခွင့်ချိုးဖောက်မှုတွေအပေါ်မှာအရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ်2017ခုနှစ်ကစပြီးရတ္တာဥဆောင်တဲ့မြန်မာဆိုးရဟာမြန်မာနိုင်ငံအတွင်းတိသာထင်ရှားတဲ့လူမှုရေးနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်လာခဲ့ပါတယ်။ဒါ1996ခုနှစ်ထုတ်ပြန်ချက်ပါစိုးရိမ်မှုတွေဖော်ပြထားတဲ့ချက်ဒီပေါ်မှာတိုးတက်အောင်မြင်လာမှုပါ။ပြုပြင်ပြောင်းလဲမှုတွေထဲမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်ရောက်ရှင်ပြိုင်တဲ့2012ခုနှစ်ကြားပြတ်ရွေးကောက်ပွဲနဲ့မြန်မာလွတ်တော်ထဲမှာသူတို့အောင်မြင်မြင်နေရယူနိုင်ခဲ့တာတွေပါဝင်ပါတယ
်။အခုလိုမျိုး1996ခုနှစ်ဗီဇာဘန်ထုတ်ပြန်ချက်ကိုပယ်ဖျက်လိုက်ပေမဲ့အမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့1998ခုနှစ်အမျိုးသားအရေးပေါ်အဲ့ဥပဒေ2003ခုနှစ်မြန်မာနိုင်ငံဒီမိုကရေစီနဲ့လွတ်မြောက်ရေးအဲ့ဥပဒေနောက်2008ခုနှစ်ဂျိတ်အရေးယူမှုဥပဒေ2012ဒီသမ္မတရဲ့အမိန့်တွေအတိုင်းကန့်သက်ချက်တွေကတော့ဆက်ပြီးတော့အကျုံးဝင်နေအောင်မှာဖြစ်တယ်ဆိုပြီးတော့နိုင်ငံရေးဌာနကတော့ပြောပါတယ်။ဒါကြောင့်မလို့ဒီ2003ခုနှစ်နောက်ပိုင်းမှာပြစ်မှတ်ထားအရေးယူခဲ့တဲ့စီးရင်တွေတော့မပါသေးဘူးလို့ဆိုရမှာပါခင်ဗျာ။